ကိုင်းတိုင်းထဲမှာလည်းဒီပင်းရေဦးကမ်ဘလူးမြို့နယ်တွေမှာစစ်ကောင်စီဘက်ကတိုက်လေယာဉ်တွေ drone တွေနဲ့ဘုံကျဲတာကြောင့်ဒေသခံတွေထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေနဲ့ကာဝေးတပ်တွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိပါဘူးအဲဒီကစီရဲချင်းတွေတင်ပေးဖို့ချက်ကိုတော့မအေးသန္တာကျော်ကဆက်ပြောပြပေးပါမယ်
စကိုင်းတိုင်းဒီပင်းမြို့နယ်မြို့ပေါ်ကိုမနေ့ကအောက်တိုဘာ6ရက်ညနေ 9:00 ခွဲဝန်းကျင်တော့မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လီယံဖြစ်ခြင်းနဲ့ကိုကျင်းဘုံကျဲတိုက်ခိုက်ခဲ့တယ်လို့ People's Defense Comrade ကသတင်းပြန်ကြားရေးတာဝန်ခံထုခန့်စောအမေသားကပြောပါရင်ဒီပင်းမြို့နယ်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဒီဖိုင်တာနှစ်စီးလုံးကဒီကျွန်တော်တို့ဒီပင်းမြို့ပေါ်ပေါ့နော်ပချားလဲသူတို့နှစ်စီးလုံးပောက်ဝဲပြီးတော့ဒီကိုကျင်းတက်မနဲ့လေကြောင်းဘုံကျဲတိုက်ခိုက်သွားတယ်လို့သူတို့မြို့ထဲထိခိုက်မှုအခြေအနေပေါ့နော်ဒီနေအိမ်တိုက်တာတွေပျက်စီးမှုအခြေအနေကတော့လက်ရှိကျတော့ဒီရှားတယ်ပြတယ်မျိုးကိုဖတ်တိုင်ပွဲမှာဖြစ်ဖက်နေသူတို့မထင်သလိုကြောက်လန့်ပြီးတော့ပေါ့နော်ဒီဖိုက်တာနဲ့ဘုံလာချဲတာတွေကတော့ဒီပြီးခဲ့တဲ့ဒီစက်တင်ဘာလထဲမှာလည်းလာချဲတယ်နောက်ပြီးဒီလာတဲ့ပေါ့နော်ဒီအော်တိုဘာလဒီ9ရက်နေ့ကလည်းလာချဲသွားတယ်ဒါဒီကနေ့လည်းဒါအခု2စီးနဲ့လာချဲတယ်ပေါ့နော်ကိုမလဒေါ်လာအင်အားစုတွေထပ်ပြီးတော့တိုက်ခိုက်လာမှာစိုးရိမ်နေတဲ့အတွက်စက်ကောင်စီကအခုလိုလည်းမထင်သလိုဒီအကြောင်းလည်းတက်တယ်ပေါ့နော်ဘုံကျဲတိုက်ခိုက်တာဘုံကျဲတိုက်ခိုက်တယ်လို့ပဲခံစား
ရတယ်ပြ။ဒီလိုမျိုးနောက်ချမ်းကတင်းတယ်ရန်ဈေးရွာဈေးနီးကိုအော်တိုဘာလ10ရက်ညနေ6နာရီဝန်းကျင်မှာစစ်ကောင်စီဘက်ကနေပြီးတော့ကျဲတိုင်းလေရင်နဲ့ပုံစံခဲ့တဲ့6လသားရဲ့ကလေးငယ်တူ6နှစ်သားရဲ့ကလေးငယ်တူနဲ့ကလေးမိခင်တို့စုစုပေါင်း3ဦးတေဆုံးခဲ့ပြီးတော့2ဦးထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံကပြောပါရည်
။9ရက်10လ2024မှာဟိုပါတော့ညကင်း9နာရီ10နာရီတော့မပုံလာပုံလာကြည့်တယ်ဒီလူကြောင့်လာကြတော့အိမ်လေးပေါ်မှာပြုတ်ချပြီးတော့ဒုတိယအတက်50ဝန်းကျင်ဒုတိယတစ်ယောက်ဟိုဒီချက်ချင်းပြီးဆုံးနေတော့လေအခါကျတော့ကျွန်တော်တို့ရှိရဖေလာ2024ပြည့်နေလေးချတယ်အဲ့ဒီမှာလည်းဒုတိယကြိမ်သာပြည့်ပြည့်နေမှုကြပြီးတော့ရှိလာသားရေကလေး6နှစ်သားရေကလေးလူချင်းပေါ့နော်ဒီကကျတော့ဒီလိုလေပေါ်ချင်းပြီးဆုံးသွားတယ်ဗျာဟုတ်ပထမရက်ဘုံကျဲတော့အားလုံးရှောင်းသွားကြတယ်ရှောင်းသွားပြီးတော့9ရက်နေ့ဘုံကျဲတွေကရှောင်းသွားကြပြီးတော့ကျွန်တော်တို့10ရက်နေ့နဲ့9ရက်နေ့မှာကျတော့အဲ့9ရက်နေ့မှာပြီးဆုံးသွားတဲ့ NDG ရဲ့သူကဟိုရက်လေရှိရပါဘူးရက်လေဆိုတာကျွန်တော်တို့လေကြော်ရလိရဝိုင်းကြပြီးကြပြီးတော့ချက်ပြကြရတာဆိုတော့ကြောင်းဦးတချို့ကပြန်ဝင်ကြတယ်ပေါ့ဒီကရပြင်းနေကြရည်ပေါင်းပြီးများပြန်ဝင်ကြတယ်အဲ့ဒီလေအချိန်အဲ့ဒီဒီနေ့မှာပဲရှင်းနေနေမှာပဲတခါထက်ခေချလိုက်တာအခုချိန်ကတော့ကျွန်တော်တို့ဒီတင်းရကြီးရနဲ့ဤဆက်တဲ့ကြီးရပလီတွေကကျွန်တော်တို့5ရွာ6ရွာလောက်လူကြီးရအပြင်ကျွန်တော်တို့3000လူလောက်ကတော့ဖြစ်ဆောင်ကြရတယ်ဗျာဟုတ်
ရေဦးမြို့နယ်နဲ့ခင်ဦးမြို့နယ်အဆက်မှာရှိတဲ့မုံတိုင်းပင်စံပြကြီးရကိုလည်းအော်တိုဘာလ5ရက်နေ့ကစစ်ကောင်စီတပ်ကနေပြီးတော့ drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ဒေသခံတချို့ထိခိုက်ခဲ့လို့ဆိုပါတယ်ကံဒူမျိုးနယ်ကချီစုချီရွာကိုလည်းအော်တိုဘာလ9ရက်နေ့ကစပြီး3ရက်ကြာရင် drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာဒေသခံတွေထိခိုက်ခဲ့ကြရတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ချီရွာအပေါင်းဝင်အနီးပတ်ဝန်းကျင်ကချီရွာတွေလည်းစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကကံဒူရေဦးခဲဦးဒီပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေစက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။စစ်ကောင်စီနဲ့ပြူစောတီတပ်တွေကကျေးရွာတွေအတွင်းကို drone နဲ့ဘုံကျဲတာ၊ဟာဝေဇာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးတာတွေလည်းရှိနေပြီးတော့ထိခိုက်သူတွေကိုကုသပေးဖို့စေဝါလိုအပ်နေတယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းနေရတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါ။ကလေးနဲ့မြေရှင်းနေမှုတွေကြောင့်သခိုင်းတိုင်းမှာဆေးရေးဆောင်အခြေတွေကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေရပါတယ်ရှင်။